မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုနိုင်ငံတော်ဘာလုံးသတင်းပတ်နဲ့ချီကန့်ကွက်နေကြတာမှာနှစ်ငါးလုံးအထွေထွေတပိတ်ဆင်နွှဲနေကြတဲ့ဒီကနေ့မှာတော့မြန်မာနိုင်ငံမျိုးကြီးတွေကစီးဆိုင်တွေပိတ်ထားကြပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်အပါအဝင်နိုင်ငံတော်ဘာလုံးကဆက်ရုံအလုံးယုံတွေရောကုံစုံဆိုင်ကြီးတွေအပြင်လမ်းမေးကဈေးဆိုင်အသေးလေးတွေပါပိတ်ထားတာပါ။တချို့ဆိုင်တွေကတော့အထွေထွေတပိတ်ကြီးမှပူပေါင်းပဝဲနေတဲ့အနေနဲ့ဆိုင်ပိတ်ထားတာဖြစ်တယ်လို့ဆိုင်ရှိမှစက္ကတ်ထားပါတယ်။
ကျွန်တော်တို့ဒီနှစ်ငါးလုံးပေါ့နော်အထွေထွေတပိတ်စစ်ကြောင်းပေါ့ပြည်လုံးကျတပိတ်လုံးမယ်လို့ဒါကျွန်တော်ဟာလောက်ထားတာလေဘုံလုံးကလောက်ထားတဲ့ကတော့ဒါဟိုနိုင်ငံသားတောက်နေပါဝင်တင့်တယ်ပေါ့နော်ပါလဲပါဝင်ရမယ်ဆိုတော့စိတ်နဲ့ပါဒါကြောင့်မလို့ဒီနေ့လုံးပိတ်ပြီးတော့အခုတပိတ်မှပါဝင်ပြစ်တာပ
ါလုံညိုရဲတပ်ဖက်ကအကြံဖက်နေနေမှုတွေကြောင့်ဆန္ဒပြပွဲတွေမှာလူသေးဆုံးတာတွေအပြင်းထန်ထိခိုက်ဒဏ်ရာတွေရှိနေပေမဲ့လည်း CDM အာဏာပြဆိုင်ရေးလှုပ်ရှားမှုတွေကတော့အရှိန်ရော့မသွားသလိုဆန္ဒပြပွဲတွေပိုးပြီးတော့တောင်အရှိန်ကောင်းလာပါတယ်ဌာနဆိုင်ရာဝန်ထမ်းတွေအနေနဲ့ရုံးပြန်တက်ဖို့တပ်ဆိုင်ရာဌာနတွေကထုတ်ပြန်နေတာတွေလည်းရှိပါတယ်။ဆန္ဒပြသူတွေအပေါ်လုံခြုံရေးတပ်ဖက်ကအင်အားသုံးနေနေမှုတွေပိုတွေ့လာနေရပေမဲ့လို့ CDM လှုပ်ရှားမှုမှာပါဝင်သူပိုတိုးလာနေပြီးအစိုးရဝန်ထမ်းတွေ၊ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့ရဟန်းတန်ငါတော်တွေအပြင်နိုင်ငံတော်ဘာလုံးကလူရန်စာပေါင်းစုံ၊ဘာသာပေါင်းစုံပူးပေါင်းပါဝင်လာနေတာပါ။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်အနေနဲ့အတင်းအကျပ်ဖမ်းဆီးသွားတဲ့ဗီဒီယိုတွေလည်းလူမှုစာမျက်နှာတွေမှာတွေ့နေရပါတယ်။ဖက်ကြော်လာတရက်နေ့မှာရွေးကောက်ခံအစိုးရကိုဖယ်ရှားပြီးစစ်တပ်ကအတင်းအကျပ်အာဏာရယူခဲ့တာကိုကန့်ကွက်နေကြတဲ့ဆန္ဒပြသူတွေကရွေးကောက်ခံအစိုးရစီအာဏာပြန်လွှဲပေးဖို့ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်